ကဘာတွန်းကပြဿနာပေါင်းစုံနဲ့ပတ်သက်လို့နယူးယောက်ကုလသမဂ္ဂရုံးချုပ်မှာရှေ့သတင်းပတ်ထည်ကျင်းပမဲ့ကုလသမဂ္ဂနှစ်ပတ်လည်အထွေထွေညီလာခံမှာနိုင်ငံတကာခေါင်းဆောင်တွေဆွေးနွေးကြမှာဖြစ်ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ပတ်ထိန်တဲ့မစ်ဆိုင်းဒုံးဆန်တက်မှုတွေမြန်မာနိုင်ငံရဲ့ခိုင်ပြည်နယ်အရေးကြောင့်လူသားချင်းစာနာမှုဆန်ရအကြက်တဲတွေပေါ်ပေါက်နေချိန်ကျင်းပမဲ့အထွေထွေညီလာခံမှာအမေရိကန်သမ္မတဒေါ်နယ်ထရန့်ဘာပြောမလဲဆိုတာကိုလည်းအများကစိတ်ဝင်စားနေကြတာပါ။ဒီအကြောင်းပြည်ရဲ့သတင်းတော့မာဂရက်ဘီရှာကုလသမဂ္ဂရုံးချုပ်ကလည်းပေးပို့တဲ့သတင်းဆောင်ပါကိုတော့ကိုအောင်လွန်းကတင်ပြပေးပါလိမ့်မယ်ရှင်
။မြောက်ကိုရီးယားရဲ့လူငယ်သတင်းနှစ်ပတ်လောက်ကမြေအောင်အမှုမြုံပုံစံတက်မှုကြောင့်နိုင်ငံတကာကဝေဖန်မှုတွေပြင်းထန်တဲ့တံခတ်မှုတွေချမှတ်ထားပါတယ်။ဒီကြားထဲမှာပဲမြောက်ကိုရီးယားကနိုင်ငံတကာကိုအန်တုပြီးတလအတွင်းဒုတိယအကြိမ်ဖြစ်တောက်ချန်နေကဂျပန်နိုင်ငံကိုဖျက်ချပြီးပစိဖိတ်သမုဒ္ဒရာနဲ့မစ်ဆိုင်းဒုံးပစ်လွတ်ခဲ့တာပါ။နိုင်ငံတကာခေါင်းဆောင်တွေစုံရမယ့်ကုလသမဂ္ဂမှာတော့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဝန်နဲ့သူ့ရဲ့နျူကလ িয়ার ရည်မှန်းချက်ပေါ်အကြီးအကျယ်ပြောဆိုမဲ့အလားအလာတွေရှိနေပေမဲ့ခိုင်ခိုင်မာမာအပြည့်ထွက်မဲ့ပုံတော့မရှိဘူးလို့ဥရောပကောင်စီနိုင်ငံရေးဆက်ဆံရေးဌာနက Richard Cohen ကမြင်ပါတယ
် There will be a lot of talk about North Korea at the UN but the reality is
North Korea ရဲ့ကုလသမဂ္ဂမှာတော်တော်များများပြောကြဆိုကြပါလိမ့်မယ်ဒါပေမဲ့လည်းလက်တွေ့မှာတော့ American နဲ့တရုတ်တို့ကြားဆွေးနွေးမှုတွေကသာတန်တမာရေးရအပြည့်ထွက်နိုင်တဲ့အခွင့်အလမ်းရှိပါတယ်ကုလသမဂ္ဂရဲ့တန်တမာရေးနီးနေတော့မဖြစ်နိုင်ပါဘူး
။မြန်မာနိုင်ငံရဲ့ခိုင်ပြည်နယ်မြောက်ပိုင်းကမတည်ငြိမ်ချင်နေရောအင်းဒီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုရိုဟင်ဂျာမွတ်စလင်၄သိန်းလောက်ထိထွက်ပြေးနေရတယ်ဆိုပြီးကုလသမဂ္ဂပါဝင်နိုင်ငံတကာအသံဝင်ကဝေဖန်မှုတွေကြားမှာပဲနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကတော့ထွေထွေညီလာခံတက်ရောက်မယ့်အစီအစဉ်ကိုပယ်ပြစ်ထားပါရဲ့။ဒါပေမဲ့လည်းခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့ကုလသမဂ္ဂမှာအစီအမြင်ဆွေးနွေးပွဲတစ်ခုကျင်းပဖို့လည်းအစီအစဉ်ထားတာပါ။ထွေထွေညီလာခံကျင်းပမဲ့အမေရိကန်ပြည်ထောင်စုကသမ္မတဒေါ်နယ်ထရန့်အနေနဲ့လည်းအီရန်နိုင်ငံရဲ့နျူကလ িয়ার ဆန်ရ2015သဘောတူညီချက်ကနေမှထွက်ဖို့နိုင်ငံတကာခေါင်းဆောင်တွေတိုက်တွန်းကြလိမ့်မယ်လို့မျှော်လင့်ရပါတယ်။အီရန်နဲ့အမေရိကန်ပါဝင်ကမ္ဘာ့အင်အားကြီး6နိုင်ငံတို့ရရှိထားတဲ့သဘောတူညီချက်ဟာညံ့ဖျင်းလာတာကြောင့်ဖြစ်ဖြစ်မယ်လို့သမ္မတထရန့်ကပြောထားတဲ့အတွက်လည်းကုလသမဂ္ဂအကြီးအကဲပါဝင်နိုင်ငံတကာကစိုးရိမ်နေကြတာပါ
I think this agreement is a very important agreement.
ဒီလိုမှတင်မာမှုရွှေချပြီးပြည်ရင်မှုရစေထောက်ကူဖြစ်နေတဲ့အရေးကြီးတဲ့သဘောတူညီချက်တည်းဖြစ်တာကြောင့်စက်ထိန်ထားနိုင်မှုသက်ဆိုင်သူတွေအားလုံးဝန်ဝင်ကြိုးပမ်းစေလိုတဲ့အကြောင်းကုလသမဂ္ဂတွင်ရင်မှုချုပ်အန်တိုနီယိုကူတာရက်စ်ကပြောဆိုလိုက်တာပါ။ကုလသမဂ္ဂဆွေးနွေးပွဲတွေမှာပဲအာမဟာရီကိန်းမုန်တိုင်းကြောင့်အကြီးအကျယ်ပျက်စီးဆုံးရှုံးခဲ့ရတဲ့အမေရိကန်ပြည်တော်စုဖလော်ရီဒါတောင်ပိုင်းနဲ့ကာရီဘီယံဒေသနေရာတော်တော်များမှာပြည်လဲထူထောင်ရေးကိစ္စတွေကိုလည်းအာရုံစိုက်ပြောဆိုရမှာပါ။အာမမုန်တိုင်းနဲ့တက်ဆက်စ်ပြည်နယ်အရှေ့တောင်ပိုင်းမှာအကြီးအကျယ်ရေကြီးမှုတွေကြုံရတဲ့ဟာဗီဟာရီကိန်းမုန်တိုင်းတွေကြောင့်ပါရီရာသီဥတုဆိုင်ရာသဘောတူညီချက်ကထွက်မဲ့အစီအစဉ်ကိုသမ္မတထရန့်ပြန်စဉ်းစားမလားမျှော်လင့်နေသူတွေလည်းရှိပါတယ်။အမေရိကန်ပါဝင်နိုင်ငံပေါင်း190ကျော်လက်မှတ်ရေးထိုးထားတဲ့သဘောတူညီချက်ကိုမဖြတ်ဖို့သမ္မတထရန့်သာဆုံးဖြတ်ခဲ့မယ်ဆိုရင်တော့တန်တမာရေးအရာကြီးမားတဲ့အောင်မြင်မှုတစ်ရပ်ဖြစ်လိမ့်မယ်လို့လည်းဥရောပကောင်စီနိုင်ငံရေးဆက်ဆံရေးဌာနက Richard Cohen ကယူဆပါတယ
်။ He has made some hints that perhaps he won't withdraw after all.
သဘောတူညီချက်ကနေထွက်ချင်မှထွက်တော့မယ်ဆိုတဲ့သဘောမျိုးအရေးမဲ့သူပြောနေတာရှိပါတယ်။မြောက်ထွေထွေညီလာခံမှာဒီတိုင်းပြောလိုက်မယ်ဆိုရင်တော့တခြားခေါင်းဆောင်တွေသဘောကျကြမှာဖြစ်တာကြောင့်သူ့အတွက်တော့ကြီးမားတဲ့တန်တမာရေးအောင်မြင်မှုဖြစ်ပါလိမ့်မယ်။
ဒီနေ့ကုလသမဂ္ဂထွေထွေညီလာခံမှာတော့ထင်ရှားတဲ့နိုင်ငံတကာခေါင်းဆောင်တွေကရုရှားသမ္မတဗလာဒီမီယာပူတင်တရုတ်သမ္မတရှီချင်းဖြင့်ဂျာမန်ဝန်ကြီးအန်ဂလာမာကဲလ်ကတော့တက်ရောက်ကြမှာမဟုတ်ပါဘူး။သမ္မတထရန့်နဲ့ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်တို့ကတော့နိုင်ငံတကာဆွေးနွေးမှာပထမဆုံးတက်ရောက်လာမှာဖြစ်တာကြောင့်အများအားအယုံစိုက်တာခံရလိမ့်မယ်လို့လည်းမျှော်လင့်နေကြပါတယ်ခင်ဗျာ။